SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
သင်ဟာ SBS မြန်မာပိုင်းနဲ့ အထူးရှိနေတာပါ sbs.com.au/burmese မှာ promo 2k ရတဲ့သတင်းစာမားတွေကို ရှားဖွေပါ
SBS မြန်မာပိုင်းကို အင်္ဂါနဲ့ စနေနေ့ ည 10:00 မှာ နားဆင်နိုင်တယ်လို့ online ကနေလည်း အချိန်မီ နားဆင်နိုင်ပါပြီ
တော်ရရှိမြတ်မြတ် Joel ha alon sha pa de ounauk cancer ko khan sa niya tu phit par de da ga khwe sait sia win ri ga tu a tet ko belo ke tin ne so da ko tin pya pe ma phit par de cancer yoga ha australia ma the so mu ye adik a chaung yin ta khu a phit set let ti shi ne bi nit sin the so tu 9000 khan shi par de luna bang tan wet jo ko ku ta pe de cancer tuku segan tuku di yakhu tadin pat twe chi ma do mat tai tyet ko ti thong nai kae ba de chris o'brien lifehouse ko lung kae de se ne ka phwin lik kae ba de pyin than do au nau a chei chao te song twa do tana chin na du khwe sait sia win tu ye myin ko phie si be tha ra phit ba de jewel kimber di the 35 ne shi bi phit pi sait a that tan do basketball ကစားသမားတူဖြစ်ပါတယ်။သူဟာဩစတြေးလျမှာလူ20လောက်သာဖြစ်ကောင်းဖြစ်နိုင်တဲ့ရွှမ်းရုံးမာလို့ခေါ်တဲ့ရှားပါတဲ့အုံနောက်ကင်ဆာတစ်မျိုးခံစားနေရသူဖြစ်ပါတယ်
။ It is a benign tumor on my facial nerve. It affects the muscle control on the right side of my face. My right eye gets really tired because I can't close it properly. ကျွန်တော်ရဲ့မျက်နှာအယုံကြောပေါ်တွင
်နူးညံ့သိမ်မွေ့သောအခြေတစ်ခုဖြစ်လာပါတယ်။မျက်နှာရဲ့ညာဘက်ခြမ်းရှိကျွသားတွေကိုထိ ंछ ုံမှုကိုထိခိုက်စေပါれညာဘက်မျက်လုံးကိုကောင်းကောင်းမပိတ်နိုင်လို့အရန်ပင်ပန်းနေရပါれဂျိုးဘော်ဒီအချိန်လေးကိုယမန်နှစ်တွင်စစ်စေးတွေးရှိခဲ့ပြီးထိုအချိန်မှစ၍သူ့အကျိတ်သည်တဖြည်းဖြည်းကြီးထွားလာခဲ့ပါれသူ့အကျိတ်ဟာအခုအခါမှာဂေါ့ဘောလုံးအရွယ်ပဲလို့ပြောဆိုပါれအာယုကျော်ခွေးစိတ်ဆရာဝန်များကအကျိတ်ကိုဖယ်ရှားရန်ဂျိုးဘော်ကိုအကြံပေးခဲ့ပါれ
I've actually lost all hearing in my right ear now as a result of the tumor. If left untreated for a long enough period of time, it will eventually...
အယုံကျော်ခွဲစိတ်ဆရာဝန်များကအချိန်ကြောင့်အခုဆိုညာဘက်နားထဲကအယုံကျော်အားလုံးဆုံးရှုံးသွားပါပြီ။အချိန်အကြာကြီးမကူတာပဲထိုင်းရင်နောက်ဆုံးမှကျွန်တော်အသက်ဆုံးရှုံးသွားလိမ့်မယ်လို့ဆိုပါတယ်။ဩစတြေးလျမှာနှစ်စဉ်လူပေါင်း1600ခန့်တွင်အုံနောက်ကင်ဆာကိုဆရာဝန်များကရှာဖွေတွေ့ရှိပါれ Jewel မှာယောဂရှာဖွေတွေ့ရှိမှုသည်အံ့ဩစရာဖြစ်လာပါれ
I remember getting an email and it said from brain surgeon and it's just such a wild thing to have and it's like we need to chat to you and it was a really difficult time like a really really difficult time I didn't know what was going to happen I didn't know like I had all those thoughts like do I only have 3 months to live
ကျွန်တော်မှာအီးမေးလ်တစ်စောင်ရပြီးဟိုနောက်ခွဲစိတ်ဆရာဝန်မှပြောတာကိုသတိရပြီးသင်ခံစားနေရတာကပြင်းထန်သောအရာတစ်ခုသာဖြစ်ပြီးငါတို့မင်းနဲ့စကားပြောဖို့လိုအပ်ပါတယ်ပြီးတော့တကယ်ကိုခက်ခဲတဲ့အချိန်တကယ်ကိုခက်ခဲတဲ့အချိန်တစ်ခုလိုပါပဲဘာဆက်ဖြစ်မယ်ကျွန်တော်မသိခဲ့ဘူးလို့ပဲခံစားရပါတယ်အဲ့ဒီအတွေ့တွေအားလုံးကိုရရှိခဲ့ပါတယ်ကျွန်တော်မှာအသက်ရှင်ဖို့သုံးလပဲရှိပါတော့တယ်ကျွန်တော်ဘဝရဲ့ကြာရှိနေသေးတဲ့ပုံစံကဘလို့ဖြစ်မလဲဆိုတာမသိပါဘူးဂျိုးလ်ဒီအချိုးအမြတ်မရှိသောပေါင်းစီကက်ဆာကုစင်တာဆစ်ဒနီခရစ်အိုဘရိုင်းလိုက်ဖ်ဟောက်စ်တွေအထူးကုဆရာဝန်များရဲ့စောင့်ရှောက်မှုအောက်တွင်ရှိနေပါတယ
် I really love the fact of how patient focused it is it's made me tackle this really difficult time in my life with a lot more
စိတ်ရှိသီးခံမှုဘလောက်ရှိလဲဆိုတာကိုကျွန်တော်တကယ်သဘောကျပါတယ်ကျွန်တော်ဘဝရဲ့ဒီခက်ခဲတဲ့အချိန်တွေကိုပို့ပြီးသက်တောက်သက်သာနဲ့ကင်ထွေဖြည့်ရှင်းနိုင်စေခဲ့တာကျေးဇူးပါပဲပြီးခဲ့တဲ့အပတ်ကအာယုန်ကျော်ခွဲစိတ်မှုဒါရိုက်တာ Dr. Brenner, Shiva Lingham အပါဝင်အဖွဲ့တစ်ဖွဲ့သည်ရှုပ်ထွေးသော၉နာရီကြာခွဲစွဲမှုတွင်အချိန်နှင့်ပြုလုပ်ပြီးဖယ်ရှားနိုင်ခဲ့ပါသည်
We have to go through the skull at the base of the brain in order to get to the tumor. And in that location, there are many important nerves and also blood vessels.
အခြေစီရောက်ဖို့အတွက်ခေါင်းတော်ရဲ့အောက်ခြေဦးခေါင်းကိုဖြတ်သွားပါတယ်။အဲ့ဒီနေရာမှာသတိထားပြုလုပ်ရလိုအပ်သောအရေးကြီးသောအာရုံကြောများနဲ့သွေးကြောများအများအပြားရှိနေပါတယ်။ခွဲစိတ်ပြီးနောက်ဂျိုးလ်သည်မျက်လုံးမှိတ်ပြီးကောင်းစွာမြုပ်ချနိုင်ရန်လိုအပ်နေပါတယ်ဒေါက်တာရှီဗာလင်ဟမ်ကသူ့မျက်နှာလှောက်ဆောင်ချက်ပြန်လည်ကောင်းမွန်လာစေရန်စမ်းသစ်သောဤပညာများကိုအသုံးပြုခဲ့ကြောင်းပြောဆိုပါတယ
် Because it involves the facial nerve and we know that during the operation to remove the tumor we need to sacrifice his facial nerve And one of the things that we do here at Chris O'Brien Lifehouse is something called reanimation surgery, where we join facial nerves to other nerves in order to reactivate the muscles of his face so that he can keep using them or has movement in them.
The face is a very important part of the face. The face is a very important part of the face. The face is a very important part of the face. Chris O'Brien Lifehouse is a very important part of the face. The face is a very important part of the face.တခုသည်ပြန်လဲသက်ဝင်ခွဲစိတ်မှုခေါ်သောအရာဖြစ်ပါれသူမျက်နှာကြွက်သားတွေကိုပြန်သက်သွင်းဖို့အတွက်မျက်နှာအာရုံကြောတွေကိုတခြားအာရုံကြောတွေနဲ့ချိတ်ဆက်တဲ့နေရာမှာအဲ့ဒါတွေကိုဆက်သုံးနိုင်သလိုလှုပ်ရှားနိုင်စေဖို့အတွက်ရောပါဝင်ပါれဒေါက်တာရှီဗာလင်ဟမ်သည်ခရစ်အိုဘရိုင်းလိုက်ဖ်ဟောက်စ်တွေအသက်များကိုကယ်တင်ရတဲ့အတွက်ဂုဏ်ယူကားသူရဲ့ဒဏ်ရာများကိုကုသရန်ကူညီပေးခဲ့ကြောင်းပြောဆိုပါတယ်။သီရီလင်ကာရီစူပူအုံချွားမှုတစ်ခုအတွင်းမိသားစုအိမ်မှထွက်ပြေးခဲ့ရတဲ့ကလေးဘဝအမတ်တရများကြောင်းသူမကို6လနေဆဲဖြစ်ပါတယ်
။ We escaped the mobs who were out to kill us basically. So it was a harrowing experience. Still stirs up a lot of emotion for me. It started in 1983 when the civil war was in Colombo and our entire neighborhood was wiped out within a few hours. So all of our houses got burnt down whilst we were in it and we had to flee basically.
And we ended up in a refugee camp. ကျွန်တော်တို့ကတိုက်ရန်ထွက်လာတော့လူရန်ကားများမှလွတ်မြောက်ခဲ့ပါတယ်။ဒါကြောင့်ဒါဟာဆိုးဝါးတဲ့အတွေ့အကြုံတစ်ခုဖြစ်ပြီးကျမအတွက်ခံစားချက်များစွာကိုလှုံ့ဆော်ပေးနေသေးပါကိုလံဘိုတွင်ပြည်တွင်းစစ်ဖြစ်ပွားနေချိန်1983ခုနှစ်တွင်စတင်ခဲ့ပြီးနိုင်ရီအနေငယ်တွင်ကျမတို့ရဲ့ပါဝင်ခြင်းတစ်ခုလုံးဖျက်ဆီးသွားခဲ့ပါတယ်ဒါကြောင့်ကျမတို့အိမ်တွေအားလုံးမီးလောင်ဖျက်ဆီးခဲ့ပြီးအခြေခံအားဖြင့်ထွက်ပြေးခဲ့ရပြီးဒုက္ခသည်စခန်းမှာကုန်ဆုံးခဲ့ပါတယ်ဒေါက်တာရှီဗာလင်ဟမ်သည်ဆီနီတွင်ကြည်ပြင်းခဲ့ပြီးနောက်ပိုင်းတွင်ဩစတြေးလျနှင့် UK တို့တွင်ဆေးပညာကိုလေ့လာခဲ့ပါသည်။လွန်ခဲ့တဲ့6နှစ်ကသူမသည် Cancer Center တွင်အာရုံကြောခွဲစိတ်ဆရာဝန်အဖြစ်လုပ်ကိုင်ခဲ့ပါသည်။
One of the things that I really wanted to achieve when I came on board at Chris O'Brien Lifehouse is to establish a place, a center of excellence for brain cancer.where patients feel completely and utterly looked after.
Chris O'Brien Lifehouse ကိုရောက်လာတော့တကယ်အောင်မြင်ခြင်းနဲ့အရာတစ်ခုကအုံနောက်ကင်ဆာအတွက်ကောင်းမွန်တဲ့ဗဟိုဌာနတစ်ခုတည်ထောင်ဖို့ပါပဲ။လူနာများကိုအပြည့်အဝပြုစုစောင့်ရှောက်ပေးတဲ့နေရာဖြစ်စေခြင်းပါလေ။ပြီးတော့အဲ့ဒါကကျမအောင်မြင်တာကိုဂုဏ်ယူဆုံးပါပဲ။လွန်ခဲ့တဲ့ဆယ်စုနှစ်များအတွင်း Lifehouse သည်လူနာတသန်းခွဲကြောကိုကုသပေးခဲ့ပြီးလူနာဗဟိုပြုကင်ဆာဌာနအတွက်ကွယ်လွန်သွားသောဒေါက်တာခရစ်အိုဘရိုင်းရဲ့အမြင်ကိုဖြည့်ဆည်းပေးခဲ့ပါတယ်
။ Chris O'Brien was a head and neck cancer surgeon and I was the first person to have to tell him that he had brain cancer. It was a very very tough part of my job. It was incredibly difficult to break that news to him. He was a cancer specialist himself and he knew exactly what this meant.for him but he said
Dr. Chris O'Brien ha own now ne leben cancer khwe sik sia win phit par de pi lo chama ga tu ma own now cancer shi de lo tu ko pyo de patama song lu ba be da ha chama alou ye ayan khet khe de a sait pai ta khu ba သူ့ကိုဒီသတင်းကိုပြောပြဖို့မယုံနိုင်လောက်အောင်ခက်ခဲခဲ့ပါတယ်။သူကိုယ်တိုင်ကကင်ဆာအထူးကူတစ်ယောက်ဖြစ်ပြီးဒါကသူ့အတွက်ဘာကိုဆိုလိုတဲ့ဆိုတာအတိအကျသိပေမဲ့သေချာပေါက်ခက်ခက်ခဲခဲရုန်းကန်ခဲ့ရပါတယ်။သူဟာတော်တော်ပြင်းပြင်းထန်ထန်စိတ်သက်ကြံ့ခိုင်ပြီးဒီရောဂါကိုတိုက်ခိုက်ခဲ့ပါတယ်။ဒေါက်တာခရစ်စ်အိုဘရိုင်းသည်2009ခုနှစ်တွင်ကွယ်လွန်ခဲ့တော်လဲသူ့ရဲ့အမြင်အာရုံမှာဆက်လက်ရှင်သန်နေခဲ့ပါတယ်။ဂျူဝဲလ်ဒီယခုနှစ်တွင်အိန္ဒိယတွင်ကုသမှုခံယူနေသောကင်ဆာလူနာ6000ထဲမှတဦးဖြစ်ပါသည်။နိုဝင်ဘာလ19ရက်နေ့တွင်အောင်မြင်စွာခွဲစိတ်ကုသခဲ့တဲ့10နှစ်မြောက်အတွက်ဝန်ထမ်းများကိုကူညီရင်းသူလည်းပြန်လည်နလန်ထူလာခဲ့ပါသည်။ပမောက်ခဂျယ်ရမီကုတ်ကယခုလိုရှင်းပြပါသည်။
Chris O'Brien Lifehouse has made and is making a major contribution, not just to integrated patient care, but also to cancer research, both at national
Chris
and
O'Brien
international
Lifehouse the Luna Sao Shao Mu Twet Tamaka, Di Nainga Ne, Nainga Daga Asindwe Yo, Kese Kuta Mu Twet, Adika Pampo Kunji Mu, Taku Pilo Nange Bari. Dadaan Australia Ma, Nissin Cancer Jao Te Sondu, Nga Daung Ne, Atao Pandri Pumu Lua Nire Lo, Dr. Shiva Lingen Ma Pyo Su Bari.
We're still losing too many people to brain cancer, and this is something that I really want to change in the next 10 years.
ဒီအနောက်ကင်ဆာကြောင့်လူများစွာကိုဆုံးရှုံးနေရဆဲဖြစ်ပြီး၎င်းသည်လာမည့်10နှစ်တွင်ကျွန်မအမှန်တကယ်ပြောင်းလဲလိုသောအရာတစ်ခုဖြစ်ပါတယ်။တော်ရရှိများခင်ဗျာ SBS သတင်းဌာနက Sandra Fullo မြစ်ဆောင်းမားကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ